ရင်မျိုးသား CEO ညောင်လေးပင်ခိုင်မုံမျိုးနယ်ထဲမှာရှိတဲ့ရေဘေးတင်ကျေးရွာတွေကိုကူညီကယ်ဆယ်ဖို့လာတဲ့ပရဟိတအဖွဲ့တွေကလက်လက်ကြီးတွေနဲ့အပြစ်ခံခဲ့ကြရပါတယ်။ဒါ့အပြင်ရွာတွေရှိအကိုလာတဲ့အခါမှာလည်းအကူအညီပစ္စည်းတွေကိုသိမ်းတယ်လို့ဒေသခံပရဟိတကယ်ဆယ်ရေးလုပ်ငန်းလုပ်ကိုင်နေသူတွေကပြောကြပါတယ်။ဒီသတင်းကို VOA သတင်းတောက်မှအေးမှာကသတင်းပေးပို့ထားပါတယ်ခင်ဗျာ။
ကရင်မျိုးသားစီယုံညောင်လေးပင်ခရိုင်မုံမြုံနယ်ထဲမှာရှိတဲ့ရေဘေးတင့်ကျေးရွာတွေကိုကူညီကယ်ဆယ်ဖို့လာတဲ့ပရဟိတအဖွဲ့အစည်းတွေကိုစစ်တပ်ကဟန့်တားတာလက်နက်ကြီးနဲ့ပစ်ခတ်တာတွေလုပ်နေတယ်ဆိုပြီးကရင်အရေးပေါ်ကူညီကယ်ဆယ်ရေးကော်မတီကစက်တင်ဘာလ20ရက်နေ့မှာသတင်းထုတ်ပြန်ခဲ့ပါတယ်။ဒေသခံရေဘေးတင့်ပြည်သူတွေစီကိုလာတဲ့ပရဟိတအဖွဲ့အစည်းတွေကိုဟန့်တားရုံသာမကပစ္စည်းတွေပါသိမ်းတာတွေရှိတယ်လို့လည်းဒေသခံကယ်ဆယ်ရေးလုပ်နေသူတွေကပြောပါတယ်။
အခုပြည်ကသမားကြီးလာနေရတယ်သူကအရှိပေးမသွားဘူးကွမရဲ့ပေးမသွားဘဲနဲ့သူပါနဲ့ကုံ6နေပါညာသူပြစ်စည်းပါသိမ်းတာပေါ့သိမ်းပြီးတော့မှသူပြန်မောင်းထုတ်တယ်မောင်းထုတ်မြဲဟိုကဟိုကျန်တဲ့ပြစ်စည်းနဲ့သူကရရနေရသွားမယ်ဆိုပြီးတော့ပြန်ခွေးတော့သူကအနောက်ကလက်လက်ကြီးနဲ့လက်ထုတ်တော့မှရဲ့အခုကျွန်တော်တို့ရေစကြီးတရားနေ၄-၅ရက်ကြီးကပေးမသွားဘူးမရဲ့အကုန်လုံးပိတ်ကားပြီးတော့ရွာရဲ့ဟိုလက်လက်ကြီးနဲ့ထုတ်ခဲ့အဲ၄-၃ခုတင်ရအခုပြစ်စည်းလာလို့တော့သူကလမ်းမပိတ်အကုန်ပိတ်မရမကဘေးလမ်းသွားတော့ရဲ့သူလက်လက်ကြီးနဲ့ထုတ်အခုဒီနောက်ပိုင်းတစ်ဖွဲ့နှစ်ဖွဲ့ကျတော့မူစလင်အဖွဲ့ရောပါလာတယ်သူတို့လာတော့တစ်ဖွဲ့နှစ်ဖွဲ့ကတော့အိမ်ကြီးလိုက်ကယ်လို့ရတယ်မှာ
အဲ့ဒီနေရာတွေမှာကျေးရွာတွေကိုစစ်တပ်ကမကြာခဏလက်နက်ကြီးနဲ့ပစ်ခတ်လို့ဒေသခံတွေဟာဘေးလွတ်ရာကိုထွက်ပြေးနေရတာဖြစ်ပြီးအဲ့ဒီဒေသမှာစစ်ဘေးကရေဘေးတံပါခံစားနေရတဲ့ရွာသား9000ထက်မနည်းရှိနေတာပါရေဘေးကိုကြုံရတဲ့အခါမှာစားတောက်ရေးအတွက်ပို့ပြီးတော့အခက်အခဲရှိလာတယ်လို့လည်းပြောပါတယ
်သူတို့ကတော့ပုံမှန်ပဲသူတို့ကပြည်သူဘက်သူအမုန်းထားတာပါသူအပိရရနဲ့ကရင်ယူသူတိုက်မနိုင်နိုင်ဒီရွာစီလူတွေပဲသူအညှိုးထားပြီးတော့ရွာယူဒုက္ခပေးရတယ်မင်းဒီမှာရေကြီးနေချင်းရောအခက်ခဲဓာတ်ကြုံရောသူဒုက္ခထပ်ပြီးတော့စားရတော့ရအကုန်ချက်ပြီးတော့မသိယုံတယ်မလဲကြံတော့ပါဘောရေရဒီတစ်ခါကြီးတာရေရတော်တော်အချိန်နေဆုံးတယ်ဟိုအရင်နှစ်ပြည့်ရဆိုင်ဒီတစ်ခါတော့တော်တော်အသေးတန်ဖြစ်တယ်ရွာပေါင်းလေးကြာကြော်ရတယ
်ညောင်လေးပင်ခရိုင်ဟာ2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးချိန်ကစလို့စစ်ကောင်စီတပ်တွေနဲ့KNUP ရဲ့ပူးပေါင်းတပ်တွေနှစ်ဖက်ထိတွေ့တိုက်ပွဲတွေအများဆုံးဖြစ်နေတဲ့ခရိုင်ဖြစ်ပြီးစစ်တပ်ရဲ့တပ်စခန်းတွေလည်းလက်လွတ်ဆုံးရှုံးခဲ့ရတဲ့ခရိုင်လည်းဖြစ်ပါတယ်။အဲ့ဒီဒေသမှာစစ်ဘေးရှောင်အများဆုံးရှိနေပြီးအခုအခါမှာတော့စစ်ဘေးသာမကရေဘေးတံကိုပါကြုံတွေ့နေရတဲ့ဒေသလည်းဖြစ်ပါတယ်ရှင်။